ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာလည်းစစ်ကောင်စီတပ်နဲ့ကရင်နီပူပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကလေကြောင်းတပ်ခတ်မှုတွေ၊လက်နက်ကြီးနဲ့ပစ်ခတ်တပ်ခတ်မှုတွေကြောင့်ဒေသခံတွေစစ်ဆောင်ထွက်ပြေးနေကြရပြီးစစ်နယ်ရိခအခက်အခဲကြုံနေရကြောင်းအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုကလည်းပြောဆိုထားပါတယ်။မိုးပြဲတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြထားပါတယ်။
ကရင်နီဒေသဖြစ်တဲ့ကယားပြည်နယ်နဲ့နယ်ချင်းဆက်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ကရင်နီတော်လှန်ရေးပူးပေါင်းတပ်တို့အကြားနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာသတင်းနှစ်ပတ်ကျော်ရှိလာပါပြီ။ကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့မိုးပြဲမြို့ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကတည်းကစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေတာပါ။ကရင်နီအမျိုးသားများကာကွယ်ရေးတပ် TNDF ဗဟုပြန်ကြားရေးတာဝန်ရှိသူတာလ်ဆိုးကမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့ VOE ကိုခုလိုပြောပါတယ
်မိုးပြဲမှာတော့တော်လက်ရှိပေါ့နော်တိုက်ပွဲတွေပုံမှန်ထိတွေ့မှုတွေဖြစ်နေတယ်စစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေနဲ့ဒါညစ်စင်ထိတွေ့မှုတွေရှိနေတယ်ဘာလို့ဆိုတော့စစ်ကောင်စီဘက်ကဒါမိုးပြဲကိုလည်းဒါပြောင်းအောင်ထိုးဖောက်မဲ့သဘောမှာတော့ရှိတယ်ပေါ့နော်အဲ့တော့တိုက်ပွဲညစ်စင်ဖြစ်နေပါတယ
်လက်တလုံးမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူစီးပွားရေးဝင်ကြီးဦးခွန်သိန်းမောင်ကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်မထားပါဘူးစစ်ကောင်စီတပ်တွေဘက်ကစစ်ကြောင်းမထိုးခင်မှာလေကြောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်လေးရှိပြီးဒီနောက်မှာမှစစ်ကြောင်းတွေခြိတက်လာလေးရှိကြောင်းအခုမိုးပြဲတိုက်ပွဲမှာလည်းအလားတူတိုက်ခိုက်ကြောင်းကရင်နီလူအခွင့်အရေးအဖွဲ့တည်ထောင်သူပညာခွန်အောင်က VOE ကိုပြောပါတယ်
အခုတော့ပြန်ပြီးတော့မှတက်ပွဲပြန်ပြင်းထားတော့ပေါ့နော်ဒီပိုင်းတော့စစ်ကောင်စီစစ်ကြောင်းပြထူပိုးလုံနေတာရှိပါလားစစ်ကြောင်းထူခါနေဆိုရင်တို့ရရှိလူများဒီဖက်လေးတန်းနေရာတွေလိုက်ပြီးတော့မှဘုံကျဲတာတွေအလင်းနေကြီးနဲ့ရန်နဲ့ပြစ်ခတ်တာတွေတော့ပုံမှန်ရှိပါတယ်အခုရပိုင်းလည်းပုံမှန်ရှိနေပါတယ
်စစ်ကြောင်းဒုက္ခသည်တွေနေထိုင်တဲ့နေရာတွေကိုပါစစ်ကောင်စီကတိုက်ခိုက်လာတာကြောင့်ရွာသူရွာသားနဲ့စစ်ဘေးရှောင်တွေဘေးလွတ်ရာစီတနေရာပြီးတနေရာပြောင်းရွှေ့နေကြပြီးစားနေရိတ်ခါနဲ့စေဝါရရှိရေးအခက်တွေ့နေကြကြောင်းတင်းဒီလူအခွင့်ရေးအဖွဲ့တည်ထောင်သူပညာခွန်အောင်ကဆက်ပြောပါတယ်
တို့သူဒီကတော့ရှနာနာရှိတော့လေချင်းကြီးဆိုးတော့ပါတော့တို့သူကလည်းနည်းနည်းညင်ပြီးဆိုရွာပြန်လာတယ်နာချင်းကမကောင်းရင်ပြင်ထားရှိတယ်တို့သူကတော့ဝေးကိုရှိလိုက်တာရှိတော့အဲ့တော့ဘလူးမူးစီဝါပြစ်တော့ပါတော့စီဘီဒုက္ခနဲ့ဥကြီးထတူးတော့ပေါ့လူအတဲ့အခြေခံစားတောင်းကုန်တွေစီဝါတွေအမိုးအကာတွေရှတ်တော်တွေအတွက်လည်းလူအချင်းရှိတော့ဝိုင်းလို့ရတော့အလုံးကဟိုပန်းလာကြတော့ပါတော့ငွေတီးကလည်းနိုင်ငံတကာကူညီရလဲကြာသွားတယ်ပြတ်တမ်းမှုတွေရှိလာ
တိုက်ပွဲကြောင့်အရသာတီလူတွေနေထိုင်ရေးနဲ့စားရေးတောက်ရေးကြက်တဲလာပြီးရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်ပြီးကျန်းမာရေးပညာရေးပိုင်းမှာနင်းနာရတယ်လို့လည်းသူကပြောပါတယ်အခုနောက်ပိုင်းမှာတော့နိုင်ငံတကာစာနာမှုအကူအညီတွေရောလာပြီလို့လည်းဒုက္ခသည်ကူညီရေးအဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ